ရှမ်းပြည်နယ်နောင်ချိုကြောင်မဲနယ်မန္တလေးတိုင်းကမိုးကုတ်မြို့တွေမှာစစ်ကောင်စီနဲ့ TNLA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဟာဆက်ပြင်းထန်နေပြီးလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရသာထိခိုက်မှုတွေဆက်ရှိနေပါတယ်ဒီ၃ရက်တာပဲရှိတဲ့တိုက်ပွဲအတွင်းမှာတော့ TNLA ကနောင်ချိုနဲ့ကြောင်မဲမြို့ကအစိုးရဌာနတချို့ကိုသိမ်းယူခဲ့တယ်လို့စစ်ကောင်စီတပ်စခန်းနှစ်ဓာအစင်ကျော်သိမ်းယူခဲ့ကြောင်းစစ်ကောင်စီတပ်ဖွဲ့ဝင်18ဦးလက်နက်ချခဲ့ကြောင်းကိုလည်းထုတ်ပြန်ထားပါတယ်ရန်ကုန်ကပေးပို့လာတဲ့စစ်ကောင်စီနဲ့ TNLA ပူးပေါင်းတပ်တွေရဲ့နောက်ဆုံးချင်းတွေသတင်းပေးပို့ချက်ကိုအခြေခံပြီးကိုအောင်ပြပြပေးပါအောင်ခင်ဗ
ျစစ်ကောင်စီနဲ့ TNLA ပူးပေါင်းတပ်တွေရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေပါတယ်တုံးရမြောင်းနေ့တိုက်ပွဲဒီကနေ့မနက်ပိုင်းမှာတော့ TNLA ပူးပေါင်းတပ်တွေသိမ်းလိုက်တဲ့အမှတ်606ဒုံးတက်ရင်ကိုစစ်ကောင်စီဘက်ကလေယာဉ်နဲ့ဘုံးကျဲတာတွေရှိခဲ့ကြောင်းနဲ့ Crown ဘီလက်မြေစက်ရုံမှာလက်နက်ကြီးကြီးကျခဲ့တာတွေရှိခဲ့ကြောင်း PDF တပ်ဖွဲ့တွေနဲ့နှီးဆက်သူတူက VOA ကိုအခုလိုပြောပါတယ
်။ဒီဟာမြို့ပြာ606ဒုံးတက်ကိုသိမ်းတာအသိတော့ဒီကကစားလေယာဉ်နဲ့လာကျသွားတက်ဖိုက်တာနဲ့အခုမနဲ့ဒီနေ့မနဲ့ကငါးလုံးကျသွားပေါ့။နောက်ကောင်းပြီလေမစရုံကြီးအဲ့ဒါမင်းဆိုင်လန့်ထူတာအဲ့ထက်ကြလေးလုံးကာဝဲပြတ်တက်စီလေးလုံးကြဘိုင်လာပေါ်ကြွကြပြောဘိုင်လာဆက်ပေါ်ဟောအပြစ်စီရတော့မသိသေးဘူးအလူသေးပြောလည်းမသိသေးဘူ
း TNLA ပူးပေါင်းတက်တွေကနောင်ချိုမြို့ကိုထိန်းချုပ်ထားတာကြောင့်မြို့ရင်းကိုလည်းလေချောင်းကဘုံကျဲနေကြောင်းဆက်ပြောပါတယ
်အဲမိုးဒလာရုံနဲ့နောင်ချိုပြည်သူစရုံဘုံကျဲအတော်လာရဲ့ဆုတ်ပြီးရစမပြေတော့အကြည့်ပြအခုရှိဘူးလွတ်တော့လွတ်တော့
ပြည်သူတွေထိခိုက်တဲ့သတင်းလည်းမကြားကြောင်းနဲ့ပြည်သူအများစုနောင်ချိုမြို့ကိုစွန့်ခွာတိမ်းရှောင်နေကြောင်းပြောပါရယ်။ကြောင်မဲဒေသခံတဦးကလည်းကြောင်မဲမြို့မှာတိုက်ပွဲတွေဆက်ဖြစ်ပွားနေသလိုမနေ့ကလည်းတိုက်ပွဲပြင်းထန်ခဲ့ကြောင်းအခုလိုပြောပါရယ်
။ကြောင်မဲကတော့ဒီမနေ့ဆောင်လာကြတဲ့ဆောင်ကတိုက်ပွဲတော်တော်လေးပြင်းထန်ပါတယ်လို့တော့ပို့ဖြစ်နေတာကငါတင်ကားဒီကတိုက်ပွဲတွေသာရှိနေတော့ငါတင်ကားနေပြတ်ပေါ့။မနေ့ကတော့ရေစကားမှာတော့တိုက်ပွဲတော်တော်လေးပြင်းထန်တယ်ပေါ့နော်။နိုင်ဝင်းကျင်တော့တိုက်ပွဲပြပြမှတခါကိုတိမ်းသွားတော့ပေါ့နော်။အဲမနေ့တော့
ဒီကနေ့မှာတော့မြို့ရင်းလက်နက်ကြီးကြီးကြတာကြောင့်လူ2ယောက်ထိခိုက်တယ်လို့သိရကြောင်းလည်းပြောရတယ
်မြို့ရင်းလို့ပဲပြောပါတော့သူကရွက်ခွက်တဲ့ကြတော့မြို့အီကြီးကကြတာပေါ့ကြတော့အဲ့မှာကုလလော့စက်ကလူ2ယောက်ထိခိုက်တယ်ရတာတာယာတော့အတက်အညီမစိုးရင်ရပြီမလဲပြင်းထန်တာပေါ့တယောက်ပါတယောက်ကတော့အတိတ်ပဲပြင်းထန်ဘူးထိခိုက်တယ်ဟုတ်လို့ရှိရတယ်အဲ့လိုမျိုးရှိရတယ်လက်ရောက်ပေါ့
မိုးကုတ်မြို့နောက်ပိုင်းချက်ပြင်းဘက်မှာတော့ဒီကနေ့မနက်ပိုင်းကလေးကပြစ်ခတ်တံတွေကြားနေရပြီးလေချောင်းကလည်းဘုံကျဲနေတယ်လို့ဆိုရတယ်ဒီပြစ်ခတ်တိုက်ခိုက်မှုကြောင့်အမျိုးသမီးတယောက်သေဆုံးတယ်လို့ကြားသိရကြောင်းဒေသခံတဦးကပြောရတယ
်ဒီနေ့အချိန်နဲ့မနေ့တည်းကပြစ်နေတာမိုးကအနောက်ပိုင်းကျက်နေလေနဲ့လည်းပြစ်သွားရပြလေရင်က၃ကြိမ်လောက်လာရပြအရက်ထဲလည်းကျတယ်ရက်တင်ကြီးရက်ခွက်ကျတယ်ကျက်တင်မြို့မှာလည်းကျတယ်ဟိုကဘာအေးမှာလည်းကျတယ်ဗျလူထမှာလည်းကျတယ်လူထရက်ခွက်ကုန်လေရက်ခွက်လောက်ကျတယ်ရက်ကျက်ကြီးရေစကားလည်းမိလောင်တာကြီးတဲ့။တကယ်လူထိုက်ရမှာမိကလေးတယောက်ဒီခုံးနေတဲ့။ဒီဘောင်ကြပြီဆိုတော့ကိုယ့်ရင်နဲ့ကိုယ်ဝင်နေရတာလေ။ကျွန်တော်ပြောနေတော့ကိုဟိုလက်ညကြီးကပြင့်နေရဗျ။မကြပြင့်နေတာ9မိနစ်ကြာတစ်ခါလောက်7မိနစ်တစ်ခါလောက်ကိုပြင့်နေရတယ်။
ဒီကနေ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ TNLA ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး TNLA ပြန်ကြားရေးဌာနရဲ့ Telegram စာမျက်နှာမှာတော့ဒီနေ့မနက်၈နာရီလောက်မှာမိုးကုတ်မြို့အေးစေဒီမှာတက်ဆွဲထားတဲ့စစ်ကောင်စီရဲ့ခလာရ148စခန်းမနက်၅နာရီမှာကြောက်မဲမြို့ခမာရ501နဲ့502မနက်6နာရီလောက်မှာနောင်ချိုမြို့ခမာရ114နဲ့606ဒုံးတက်ရင်စကန်စတာတွေကို TNLA ကတိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်ဒီလ25ရက်နေ့ကစတင်လိုက်တဲ့1320စစ်စင်ရေးအပိုင်းနှစ်တိုက်ပွဲတွေအတွင်းမှာ TNLA ပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်း24ခုစစ်ကောင်စီတပ်ဖွဲ့ဝင်18ဦးနဲ့အတူလက်နက်ခဲယံအများပြားသိမ်းယူနိုင်ခဲ့ကြောင်းထုတ်ပြန်ထားပါတယ်လက်ရှိမှာတော့ရှမ်းမြောင်းနဲ့မန္တလေးတိုင်းတွင်ဖြစ်ပွားနေတဲ့တိုက်ပွဲသတင်းကိုစစ်ကောင်စီဘက်ကထုတ်ပြန်ထားတာမတွေ့ရပါဘူးခင်ဗျာ